Welcome to the Voice of America in Burmese.
မင်္ဂလာရှိသောနာနေခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ခါနေ2019ခုနှစ်အောက်တိုဘာလ12ရက်ကြာသပတေးနေ့နာနေခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကိုင်လိုမီတာ32 40 49ရို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆမ်မူဝီပါခင်ဗျာ။အခုမနက်ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ။
ကျွန်တော်ကြော်စမ်းလာပါခင်ဗျာမြောက်ကိုရီးယားအပေါ်ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောကြားလိုက်ပါတယ်စပိန်ဘဟုအစိုးရကတက်လိုနီယန်ကိုပိုင်အုပ်ချုပ်ရေးဒေသကိုတိုက်ရိုက်ချုပ်ကန့်ဖို့စီစဉ်နေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်နယ်ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ဟန်ကိုဖျူအနန်ကိုတောက်ကြနေကြရင်လုံခြုံရေးကောင်စီကခေါ်ယူတွေ့ဆုံဖို့စီစဉ်နေပါတယ်ဒီသတင်းတွေနဲ့အတူနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့အတူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေညားပြီးနားဆင်ကြရမယ်အစီအစဉ်လေးထဲမှာဆိုရင်တော့
The Secretary General does stand by Renato Locatelian the resident
မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကာဝယ်ဖို့အရေးဟာမြန်မာအစိုးရမှသာအဓိကတာဝန်ရှိတဲ့အကြောင်းကုလတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာသတင်းအပြည့်စုံတင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မြန်မာနိုင်ငံကထွက်ခွာသွားတဲ့ရိုဟင်ဂျာတွေပြန်လာလို့မရအောင်အသေးချာစီစဉ်ကြစီမံလှုပ်ဆောင်နေတာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုလိုက်တဲ့အကြောင်းဝိုင်စီလီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေသူတဦးနဲ့ဆက်သွယ်မေးမြန်းချက်ကယ်လီဖိုးနီးယားတော်မီလောင်ကျွမ်းနေမှုအခြေအနေစတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ခါနာတွေကိုလည်းတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားဟာရှင်းပြရမယ့်ပြဿနာတရားဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ဘလူးနေကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကိုတုံ့ပြန်ဆောင်ရွက်မဲ့ကိစ္စမှာနိုင်ငံရေးဝန်ကြီးနဲ့ဘယ်လိုကွဲလွဲမှုရှိတယ်လဲဆိုတဲ့မေးခွန်းကိုဖြေကြားမှာသမ္မတထရမ့်ကဒီကိစ္စအပေါ်သူ့ရဲ့ခံစားချက်ဟာသူများရဲ့ပုံပြီးခိုင်မာတယ်ပြင်းထန်တယ်။ဒါပေမဲ့သူများတွေပြောတာကိုနားထောင်မယ်လို့ပြောကြားသွားပါတယ်။နောက်ဆုံးမတော့သူ့အနေနဲ့အမေရိကန်ပြည်ထောင်စုအတွက်ဆင့်လျော်တာကဘာကြီးအတွက်ဆင့်လျော်တာတွေကိုလုပ်သွားမှာဖြစ်တယ်လို့လည်းအင်ဖီရိုယုံကန်အတွင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဒူစစ်နေစဉ်ပြောကြားသွားပါတယ်။အဲတချိန်ထဲမှာပဲမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကလည်းအမေရိကန်အတိုက်ခံရရင်မြောက်ကိုရီးယားကိုလုံအောင်ဖျက်ဆီးပစ်မယ်လို့ထိန်းချုပ်မှုနဲ့အတူကိုရီးယားကျွန်းဆွယ်ပေါ်သမ္မတထရမ့်ကစစ်စနစ်တံကိုမီးရှို့ခဲ့တယ်လို့ဆိုထားပါတယ်။အဲဒီစကားကိုမစ္စတာထရမ့်ကပြီးခဲ့တဲ့လကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တာပါ။သမ္မတထရမ့်ကမြောက်ကိုရီးယားကိုစစ်တိုက်ဖို့စဉ်းစားနေချိန်မှာပဲတောင်ကိုရီးယားဂျပန်စစ်တပ်တွေနဲ့အတူသူ့ရဲ့အမေရိကန်စစ်တပ်ကလည်းအင်ဂါနေတုန်းကကိုရီးယားကျွန်းဆွယ်အရှေ့အနောက်ကမ်းရိုးတန်းတစ်လျှောက်ဒုံးကျည်တွေပစ်ခတ်ပြီးစစ်ရင်အားပြသခဲ့ကြပါတယ်
။မငြိမ်သက်ဖြစ်နေတဲ့ကာတာလိုနီးယားနယ်ရဲ့တဝက်တစ်ပြက်ကိုပိုင်အုပ်ချုပ်ရေးကိုဖျက်သိမ်းပြီးကာတာလိုနီးယားပါလီမန်ကိုလည်းပိတ်သိမ်းပွဲရှိတယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရဟွိုင်းကဗုဒ္ဓဦးနေ့မှာပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့နှစ်40ကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းစပိန်နိုင်ငံရဲ့အဆိုးအဝါဆုံးနိုင်ငံရေးပြဿနာနဲ့လူထုမငြိမ်သက်မှုကိုဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ရှိနေပါတယ်။သူတို့အနေနဲ့တရားနိုင်ငံထူထောင်နိုင်တဲ့အခွင့်အရေးကိုရရှိခဲ့ပေမဲ့လွတ်လပ်ရေးကြေညာဖို့ကိစ္စကိုရွှေ့ဆိုင်းပြီးစပိန်အစိုးရနဲ့ဆွေးနွေးဖို့မျှော်လင့်နေတယ်ဆိုတော့ကာတာလိုနီးယားခွဲထွက်ရေးသမားတွေရဲ့ကြေညာချက်နဲ့ပတ်သက်ပြီးစပိန်အမျိုးသားအစိုးရခေါင်းဆောင်ကဖြေရှင်းချက်တောင်းဆိုထားပါတယ်။ရုပ်မြင့်တန်ကြားကမင်းကွန်းပြောကြားထားမှာမစ္စတာရိုဟိုက်ကကာတာလိုနီးယားခေါင်းဆောင်ကာလီပွိကမော့နဲ့အနေနဲ့လွတ်လပ်ရေးကြေညာပြီးပြီလားဆိုတာရှင်းရှင်းလင်းလင်းပြောဆိုဖို့နဲ့စပိန်အစိုးရကနောက်တစ်ဆင့်မလုပ်ရမယ်ဆိုတာကိုဆုံးဖြတ်နိုင်မှုအတွက်ဒါကိုသိရှိဖို့လိုကြောင်းပြောကြားသွားပါတယ်။လုံခြုံမှုနဲ့တည်ငြိမ်အေးချမ်းမှုအများဆုံးပြန်လည်ရရှိနိုင်ရေးအတွက်ကာတာလိုနီးယားအခြေအနေကိုချက်ချင်းအဆုံးသတ်ဖို့လိုအပ်နေတယ်လို့လည်းသူကပြောကြားသွားပါတယ်
။သမ္မတဒေါ်နယ်ထရမ့်က2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအီရန်လိုက်နာတယ်ဆိုတာအသိမှတ်မပြုတော့ကြောင်းဒီသတင်းပတ်အတွင်းကြေညာပွဲရှိနေပါတယ်။Congress လို့တော့အနေနဲ့အီရန်အစိုးရအပေါ်တန်ခတ်အရေးယူမှုတွေပြန်လည်ချမှတ်မယ်မချမှတ်ဘူးဆိုတာဆုံးဖြတ်ဖို့ရပောင်း60အချိန်ပေးထားပါရယ်အီရန်မဟာဗျူဟာနဲ့ပတ်သက်လို့သမ္မတကဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းဒီပြဿနာရဲ့တစိတ်တစ်ပိုင်းကိုမဟုတ်ဘဲဆိုးရွားတဲ့အီရန်နိုင်ငံရဲ့လူရက်တွေအလုံးကိုလွှမ်းခြုံကင်တွယ်နိုင်မဲ့ကျေပြန့်တဲ့မူဝါဒတရားဖြစ်ဖို့လိုလားကြောင်းအင်ဂျီရောပြောခွင့်ရဆာရာဟော့ကဘီဆန်ဒါစ်ကဆိုပါရယ်ဒီသဘောတူညီချက်ကိုသမ္မတထရမ့်အသီးမှတ်ပြုဝယ်မရှိတော့ဘူးဆိုတဲ့စကားကြောင့်ပြည်တွင်းပြည်ပမှစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကသမ္မတထရမ့်စီဖုန်းဆက်ပြီးဒီအတွက်ဘာဖြစ်လာနိုင်တယ်လဲဆိုတာတွေကိုစိစိကြကြစဉ်းစားဖို့တိုက်တွန်းခဲ့တယ်လို့အီရန်နျူကလ িয়ার သဘောတူညီချက်ဟာဒေသလူညုံရေးနဲ့ လွန်စွာအရေးကြီးတယ်လို့လည်းပြောကြခဲ့ပါတယ်။အောင်လွတ်တော်နိုင်ငံသားရဲ့ကော်မတီအစည်းအဝေးအဖွဲ့ဝင်ဒီမိုကရက်အမတ်အလီယတ်အင်ဂျေဟာအိုဘားမားအစွဲလက်ထက်ကပြုလုပ်ခဲ့တဲ့ဒီသဘောတူညီချက်ကိုထိုးစင်ကလက်မခံခဲ့ပေမဲ့အခုခါဒီသဘောတူညီချက်ပြန်လည်ရုပ်သိမ်းမဲ့ကိစ္စကိုထောက်ခံဖို့ညှင်းဆန်ထားပါတယ်
။နေတိုးမဟာမိတ်အချင်းချင်းအကြားတန်တမာရေးတင်မာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့ပုံမှန်ဆက်ဆံရေးထူထောင်ဖို့တူရကီကတောင်းဆိုလိုက်ပါတယ်။မဟာမိတ်နိုင်ငံအကြားဆက်ဆံရေးအမြန်ဆုံးပုံမှန်ပြန်ဖြစ်ဖို့လိုလားကြောင်းဒေသတွင်းနဲ့ကမ္ဘာတစ်လွှာတင်မာမှုတွေမြင့်မားနေခြင်းပုံသဘောထားတွေကိုတူရကီကဆွလွန့်လိုက်မယ်မဟုတ်ကြောင်းဝန်ကြီးချုပ်ဘီနာလီယီလ်ဒီရင်းကအန်ကာရာမြို့ဒေသန္တရအုပ်ချုပ်ရေးမှူးတွေကိုမင်ကွန်းပြောကြားစဉ်ထည့်သွင်းပြောကြားသွားခဲ့ပါတယ်။အမေရိကန်ကောင်စစ်ဌာနဝန်ထမ်းမက်တင်တိုပုစ်ကိုအကြမ်းဖက်မှုတချို့လုံးမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးဟာနည်းနည်းရှိုင်းရှိုင်းတင်းမာသွားခဲ့တာဖြစ်ပါတယ်။သမရရီဆက်တရက်အာရဝံမအောင်မြင်တဲ့အာနာသိမှုကိုလက်တုံပြန်ခဲ့တဲ့အတွက်လဲနှစ်နိုင်ငံဆက်ဆံရေးတင်းမာခဲ့ရတာပါတင်းမာမှုတွေကြောင့်နှစ်နိုင်ငံစလုံးကပြည်ဝင်ခွင့်ထုတ်ပေးမှုတွေကိုပြင်းပြင်းထန်ထန်ကန့်သတ်ခဲ့ကြပါတယ်ဒီတင်းမာမှုတွေအတွက်အမေရိကန်သမ္မတကြီးဂျွန်ဘတ်စ်ကိုသမရအာရဝံကပုဂ္ဂိုလ်ရေးအရာအပြစ်တင်ခဲ့ပြီးဘတ်စ်ကိုအမေရိကန်အစိုးရရဲ့တရားဝင်ကိုယ်စားလှယ်လို့မယူဆနိုင်တော့ကြောင်းလဲကြေညာခဲ့ပါတယ်ဒီသတင်းမှာနောက်ပိုင်းမှာတာမတ်ကြီးဘတ်စ်ဟာတူရကီကထွက်ခွာပြီးအာဖဂန်နိုင်ငံဆိုင်ရာတာမတ်သစ်အဖြစ်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်
UAV ဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
အရှင်နာမျိုးရော VOA ကသတင်းများဆက်လက်ကြေညာနေပါတယ်။မြန်မာပြည်အနောက်ဘက်ခြမ်းရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေကိုဒေသတွင်းကအပိတိုင်မောင်းထုတ်ဖို့အတွက်အစိုးရတပ်ဖွဲ့တွေကညှိနှိုင်းနှိုင်းနှိုင်းနဲ့စနစ်တကျဆောင်ရွက်နေတဲ့လှုပ်ရှားမှုကြက်တစိုက်ဒေသဖြစ်တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာစစ်သားတွေဟာလက်နက်ကင်ဗုဒ္ဓဘာသာဝင်လူအုပ်စုတွေနဲ့ပူးပေါင်းပါဝင်ပြီးရိုဟင်ဂျာတွေရဲ့အိမ်တွေကျေးရွာတွေကိုတိုက်ခတ်ရုံသာမကရိုဟင်ဂျာတို့မိမိဒေသကိုမမှတ်မိလောက်အောင်ထင်ရှားတဲ့အမှတ်တင်ကြတာတွေကိုပါဖျောက်ဖျက်နေတယ်လို့ဂျနီဗာကုလသမဂ္ဂလူ့ခွင့်ရုံးကဗိုလ်ထုနဲ့ထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှဆွဆွဲထားပါတယ်မြန်မာလူမျိုးရေးတပ်ခန့်တွေပေါ်ရိုဟင်ဂျာစစ်သွေးကြောတွေတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တဲ့ဩဂုတ်လ25ရက်နေ့ကစပြီးမြန်မာနိုင်ငံဒုက္ခသည်9000ကျော်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဗဇာမျိုးဘက်ကိုထွက်ပြေးလာခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေရဲ့နဲ့ပြုလုပ်ထားတဲ့တွစ်ဆုံမင်းမြမှု65ခုကိုအခြေခံပြီးထုတ်ပြန်တဲ့အဲ့ဒီကုလသမဂ္ဂအစီရင်ခံစာထဲမှာရခိုင်ပြည်နယ်ကနယ်မြေစင်းရဲလုပ်ရဟာဒီမတိုင်ခင်တလားကဂျူပြီးစတင်ခဲ့တာဖြစ်ပါတဲ့တိုက်ခိုက်မှုမလုပ်ခင်းတဲ့တိုက်ခိုက်မှုအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေကရော်သားတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့နဲ့မပြေးခဲ့ရင်အိမ်တွေကိုမိရှုပစ်မယ်လူတွေကိုဆက်ပစ်မယ်လို့လည်းအစမ်းချက်ဆက်နဲ့သတိပေးခဲ့တယ်လို့ဒုက္ခသည်တွေကကုလသမဂ္ဂစုံစမ်းရေးမှုတွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်ဒီကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအနာဘိုင်တွေဘက်ကအခုချိန်ထိတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူး
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ရေးသားခဲ့တဲ့မြန်မာနိုင်ငံကမွတ်စလင်တွေရင်ဆိုင်နေရတဲ့အကြက်တဲတွေနဲ့ဆိုင်တဲ့အစီရင်ခံစာအကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာအလို့သဘောကြားနာဖို့စီစဉ်ထားပါတယ်။ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ထံတင်သွင်းခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့ကြားနာကြမှာဖြစ်ပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံအတွင်းတမ်းပြည်မဲ့ဖြစ်နေတဲ့ရဟင်းကြားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုမြန်မာအာဏာပိုင်တွေအနေနဲ့အရေးတကြီးကန်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းကော်ဖီအာနန်ကအစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကြောင့်သူတို့ခေါ်ရဟင်းကြားမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတာဖြစ်ပြီးဒီဖြစ်ရဟာလူမျိုးရုံးတုတ်တင်ရှင်းလင်းမှုဖြစ်တယ်လို့ကုလသမဂ္ဂကပြစ်တင်ပြောဆိုထားပါတယ်။ရဟင်းကြားတွေအလုံးအင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရတဲ့အရေးအတွက်လူမျိုးရေးကောင်စီကကြားဝင်ဆောင်ရွက်လာနေချိန်မှာပဲကော်ဖီအာနန်နဲ့တွေ့ဆုံမှုအတွက်ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။မနေ့အောက်တိုဘာလ17ရက်နေ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံထဲကနေမောင်းထုတ်ပြီးပြန်လာလို့မရအောင်စနစ်တကျစီမံလုပ်ဆောင်နေတာဖြစ်တယ်လို့ဂျနီဗာမှာရှိတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဂျာသပရင်းနဲ့မူလယောသားခံမှန်းချက်အရလေပြင်းတိုက်ပြီးစူထိုင်းမှုရောနေနိုင်တဲ့အတွက်ဆန်ဖရန်စစ္စကိုမြို့မြောက်ဘက်22နေရာမှာတော်မီလောင်ကျွမ်းနေမှုကိုထိန်းချုပ်ဖို့အခက်အခဲရှိနေပါတယ်။မီလောင်ကျွမ်းမှုအေရီးယားဟာကောင်တီအများအပြားကဧကပေါင်း 13,000 ကျော်နီးပါးရှိနေပြီးကမ္ဘာကျော်စပစ်ခင်းတွေဝိုင်းလုပ်ငန်းတွေတည်ရှိတဲ့နေရာတွေလည်းပါဝင်နေပါတယ်။
ရိုဟင်ညာဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးနိုင်ငံတကာအသံအဝိုင်းကိုဝိုင်းဝန်းပြောဆိုတဲ့နိုင်ငံတကာအစီအစဉ်မှာပါဝင်လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်ကပါကစ္စတန်ကိုတောင်းဆိုလိုက်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှိတ်ခါကန်အဘာစီနဲ့အစ္စလာမဘတ်မြို့မှာအင်္ဂါနေ့ကတွေ့ဆုံတဲ့ပါကစ္စတန်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမကြီးတာရစ်အဆန်ကအဲ့ဒီလိုမြစ်တာရက်ခံလိုက်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်သံယုံကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံကနေအာဓမနေရပြောင်းရွှေ့ခံရသူတွေသူတို့အိမ်တွေကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်သွားနိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အတူမြန်မာအစိုးရကိုဝိုင်းဝန်းဖိအားပေးဖို့အတွက်တာအမတ်ကြီးကဝန်ကြီးချုပ်ကိုမြစ်တာရက်ခံခဲ့တယ်လို့ဆိုပါတယ
်တင်းတန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီတော်ရရှိမြတ်မြကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်အပြင် UN OCHA ကုလသမဂ္ဂလူနာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုအဖြစ်ဆောင်ရွက်နေတဲ့ Miss Ranada Lock Desilian ဟာအခုလကုန်မှလက်ရှိရာထူးသက်တမ်းကုန်ဆုံးပြီးတော့ကုလသမဂ္ဂဌာနချုပ်မှပြောင်းရွှေ့ပြီးတာဝန်ထမ်းဆောင်ရမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကသတင်းထုတ်ပြန်ပါတယ်ရိုညာရီပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အေးအေးဆောင်ရွက်မှုအားနည်းခဲ့တယ်ဆိုတဲ့တိုင်တန်းချက်တွေထွက်ပေါ်လာပြီးမဲ့အတွေ့အမှုချုပ်ကတော့သူမကိုအပြည့်အဝထောက်ခံတဲ့အကြောင်းပြောဆိုပါတယ်ဒီအကြောင်းအပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Miss Renata Lok Dasalian ဟာ UNDP ရဲ့မြန်မာဌာနကိုယ်စားလှယ်အဖြစ်2014ခုနှစ်ဇန်နဝါရီလကစလို့လက်ရှိအချိန်အထိ၄နှစ်နီးပါးကြာမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူမအနေနဲ့လက်ရှိရာထူးကိုအခုအောက်တိုဘာလကုန်အထိတာဝန်ထမ်းဆောင်ပြီးတဲ့နောက်ကုလသမဂ္ဂဌာနချုပ်မှပြောင်းရွှေ့တာဝန်ထမ်းဆောင်တော့မှဖြစ်ကြောင်း Renata Lok Dasalian ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအမျိုးသမီး Eric Kaneko ကဗုဒ္ဓဟူးနေ့မှာပြောပါတယ်
။ The UN Resident and Humanitarian Coordinator Renata Lok Dasalian announced today that she will be completing her assignment after nearly 4 years in Myanmar.
မြန်မာနိုင်ငံမှာ၄နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်လက်ဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့ Renata Lok Dasalian ကသူမလက်ရှိထမ်းဆောင်နေတဲ့လုပ်ငန်းတာဝန်တွေပြီးဆုံးတော့မှဖြစ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးဟာအခုလောက်ကုန်အထိကြန့်ရှိနေသေးတဲ့ရက်တွေမှာကုလသမဂ္ဂရဲ့ညီမန်းချက်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးလူခွင့်ရေးစာနာမှုနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းတိုးတက်ဖြစ်ပေါ်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းသူမအနေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းဣရိခနေကိုကဆက်ပြောပါတယ်
။ She will continue to urge for the end of violence in the northern townships of Rakhine State to allow full access for humanitarian aid.And to ensure the safe
ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်လည်းသူမအနေနဲ့ဆက်လက်တိုက်တွန်းသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြည့်အဝရရှိနိုင်ရေးဒုက္ခသည်တွေဂုဏ်သိက္ခာရှိစွာနဲ့ဘေးကင်းလုံခြုံစွာနေရပ်ပြန်နိုင်ရေးအတွက်လည်းမြန်မာနိုင်ငံမှာရှိနေစဉ်ကာလအတွင်းသူမအနေနဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Renata Lok Dasalian ရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်မှုတွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဝေဖန်ပြောဆိုဖို့ပြက်ကွက်ခဲ့တယ်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေတယ်ဆိုတဲ့ဒေသတွေကိုကုလသမဂ္ဂထိတ်တန်းလူခွင့်ရေးအရာရှိတွေမသွားနိုင်အောင်ဟန်တာဆောင်ရွက်မှုတွေရှိခဲ့တယ်ဆိုပြီးဌာနချုပ်ကိုတိုင်တန်းချက်ထွက်ပေါ်ပြီးတဲ့နောက်အခုနှစ်မှာသူမရဲ့လုပ်ငန်းတာဝန်တွေပြီးဆုံးတော့မှာဖြစ်ကြောင်းဇန်နဝါရီလတုန်းကကုလသမဂ္ဂကကြေညာချက်ထုတ်ပြန်ခဲ့တာပါသူမနေရာမှာအစားထိုးတာဝန်ထမ်းဆောင်မဲ့ရာထူးအသစ်အတွက်လည်းကုလသမဂ္ဂကလစ်လတ်နေရာကြေညာခဲ့ပါတယ်ဒါပေမဲ့သူမအနေနဲ့အခုချိန်ထိဆက်လက်တာဝန်ထမ်းဆောင်နေဆဲဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေတကြောပြန်ဖြစ်လာပြီးတဲ့နောက်သူမနဲ့ပတ်သက်လို့ BBC ကသူမလက်အောက်မှာတာဝန်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဝန်ထမ်းဟောင်းတွေကိုကိုးကားပြီးသတင်းတွေကိုထပ်မံဖော်ပြခဲ့တာမှာဌာနချုပ်မှာသတင်းတောက်တွေကဒီကြောင်းနဲ့ပတ်သက်ပြီးပုံမှန်သတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအောက်တိုဘာလ5ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီသတင်းနဲ့ပတ်သက်လို့အခုလိုရှင်းလင်းပြောကြားခဲ့ပါတယ
် The Secretary General does standby Renata Lok Dasalian, the resident coordinator, and the team that she leads in Myanmar. There was a report, it was not
spiked. မနက်ငယ်မှာသူဦးဆောင်တဲ့အဖွဲ့ကိုထောက်ခံပါတယ်။တိုင်ကြားချက်တစ်ခုရှိခဲ့ပါတယ်။အမှန်ကိုရေးထားတာတွေလည်းတွေ့ရပါတယ်။အေပီလာတို့ကကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကိုပေးပို့ခဲ့တာဖြစ်ပါတယ်။ အဲ့ဒီမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဖုံးကွယ်တာထိန်ချန်တာမျိုးမလုပ်ဘဲနဲ့ကျွန်တော်တို့ကမြန်မာအာဏာပိုင်တွေနဲ့တွဲဆုံဆွေးနွေးရေးမှာမြန်မာစစ်ဖက်ဒါမှမဟုတ်ရဲဖက်ခေါင်းဆောင်မိုင်းတွေအနေနဲ့သူတို့တာဝန်တွေကိုလေးစားလိုက်နာဖို့ကုလသမဂ္ဂကအစဉ်တစိုက်တိုက်တွန်းခဲ့တာပါ
။ဌာနေကိုယ်စားလှယ်ကအခုလိုမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအပေါ်အရေးယူဆောင်ရွက်မှုနှဲပါတဲ့ဝေဖန်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံလူခွင့်ရေးဆိုရမကင်းဖြစ်မှုကိုအစင်တစိုက်ဖော်ထုတ်ပြောကြခဲ့ပြီးနိုင်ငံရဲ့လူခွင့်ရေးကာကွယ်ဖို့ဟာအစိုးရမှသာအဓိကတာဝန်ရှိတယ်လို့တွင်ရမှုကြောရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် Let's not forget where responsibility lies in terms of protecting people. It lies with the government. That's where the responsibility lies.
နိုင်ငံသားတွေကိုကာကွယ်ဆောင်ရှောက်ဖို့တာဝန်ကဘယ်သူမှတာဝန်ရှိတယ်ဆိုတာကိုမမေ့အပ်ပါဘူးအစိုးရမှတာဝန်ရှိတာပါအစိုးရကတာဝန်ယူရမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နဲ့မကြာသေးမီလနိုင်ငံအတွင်းကကုလသမဂ္ဂရဲ့ညင်ညာချက်တွေကိုပြန်ပြီးတော့လေ့လာမယ်ဆိုရင်လူခွင့်ရေးအခြေအနေ၊ရခိုင်ပြည်နယ်အခြေအနေ၊လူသားချင်းစာနာမှုအကူအညီတွေမရနိုင်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုကိုအမြဲတမ်းပဲကုလသမဂ္ဂကထုတ်ဖော်ပြောကြားခဲ့တာပ
ါ။ကနေဒါနိုင်ငံသူမစ်ရနက်တာလော့ဒါဆာလီယန်ဟာလွန်ခဲ့တဲ့စနစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူရဲ့ကုလသမဂ္ဂ26နှစ်တာလုပ်တဲ့အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကသူမဟာကနေဒါကတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ပါတစ်ဆက်တည်းပြောရမယ်ဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တိုက်ခိုက်နေတာတွေဆက်ရှိနေပြီးတော့ဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကနေမောင်းထုတ်ပြီးတော့ပြန်လာလို့မရအောင်မှအသေးချာစီစဉ်နေကြစီမံလှုပ်ဆောင်နေတာဖြစ်တယ်ဆိုပြီးတော့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမနေ့ကပြောဆိုလိုက်ပါတယ်။တက်ခက်ခံရတဲ့ရိုဟင်ဂျာတွေကြားမှာသူတို့ကြုံတွေ့နေရတဲ့အဖြစ်အဆိုးတွေကြောင့်6လန့်တုံလှုပ်မှုစိုးရင်ကြောက်ရွံ့မှုတွေစိုးစိုးရွားရွားရှိနေတယ်လို့လည်းဆိုပါတယ်အကြောင်းစုံကိုမက်ခင်ဖြူတွေကတင်ပြပေးပါလိမ့်မယ
်ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးရဲကိစ္စခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုချွတ်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိနေပြီးဒီလူတွေနေရပြန်မလာရဲအောင်လုံခြုံရေးတပ်ဖွဲ့တွေကအစီအစဉ်တကြတေချာစီမံပြီးတော့လှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့လူခွင့်ရင်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်65ယောက်ရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့မြန်မာလူ့ကျွေးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာကျေးရွာတွေ၊ကောက်ပဲသီးနှံတွေနဲ့သူတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖျက်ဆီးပစ်ခဲ့ကြတယ်ဆိုတော့အချက်လက်အထောက်အထားတွေအခိုင်အမာရှိတယ်လို့ဒီကနေ့အစီအကံစာထုတ်ပြန်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတာဝန်ရှိသူတစ်ဦးဖြစ်တဲ့ Thomas Haneke ကပြောပါတယ
် The credible information we gathered indicates that the destruction of Rohingya villages in northern Rakhine states and other
cities ကျွန်တော်စီဆောင်ရရှိတဲ့ခိုင်မာတဲ့အချက်လက်တွေရတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာ August 25ရက်နေ့နောက်ပိုင်းကစပြီးတော့ Rohingya ကျေးရွာတွေဖျက်ဆီးခံရတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစနစ်တကျနဲ့အသေးချာကိုကြိုတင်ပြင်ဆင်ကျူးလွန်တဲ့လုပ်ရည်တွေဖြစ်ပါတယ်
လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဂျိုတီဆန်ခီရွာကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ဖို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရမယ့်အရေးကြောက်ရွံ့ပြီးတော့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့သူကပြောပါတယ်
။ Our ask from ask Aung San Suu Kyi is certainly immediately to stop the violence as you know
San Suu Kyi ကိုကျမတို့တောင်းဆိုတာကတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့ပါပဲရှင်တို့သိတဲ့အတိုင်းပါပဲအောက်တိုဘာလ9ရက်နေ့မိနစ်တနည်းကကိုပဲတရက်ထဲမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကတစ်သောင်းတစ်ထောင်လောက်ရှိတယ်လေဆိုတော့ဒါကလူတွေအလုံးရင်ဆန့်ခွာထွက်ပြေးရတဲ့အခြေအနေတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာရှင်းပါတယ်
မြန်မာဆိုရကတော့ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းမှုတွေကိုပြီးခဲ့တဲ့လကတည်းကအဆုံးသတ်ခဲ့ပြီးဖြစ်တယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အဆိုရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာပါထွက်ပြေးသွားကြတဲ့သူတွေအနေနဲ့မြန်မာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံထဲမှာနေထိုင်ခဲ့တဲ့ဆိုတဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်ဒီလူတွေကိုစစ်စစ်လက်ခံသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali ကလည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာအစိုးရကအဓိကကင်တွယ်ဖြေရှင်းရလိမ့်မယ်လို့ဆိုပြီးဒီကနေ့ဒါကမြို့တော်မှာလုပ်တဲ့ရိုဟင်ဂျာရေးဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ် ဒီလိုဒုက္ခသည်တွေနေရပြန်ပို့နိုင်ရေးစီစဉ်ဆောင်ရွက်တဲ့နေရာမှာ1992ခုနှစ်ကနိုင်ငံအခြားသဘောတူညီချက်နဲ့အညီပြန်လည်လက်ခံသွားဖို့မြန်မာဆွေရဘက်ကပြောဆိုထားတာနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေဟာအရင်1992ခုနှစ်ကအခြေအနေနဲ့လုံးဝမတူတော့တာကြောင့်အရင်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ကြီး AH Mahmoud Ali ကပြောပါတယ်ဒါကြောင့်လက်ရှိအခြေအနေနဲ့ကိုက်ညီတဲ့အဆိုပြုချက်တရက်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကကန့်လန့်ချပြီးတော့ဒီပေါ်မှာမြန်မာအစိုးရဘက်ကတုံ့ပြန်ချက်ရဖို့စောင့်ဆိုင်းနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကထုတ်ပြန်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးကိုညီညီချင်းချင်းကင်တွယ်ဖြေရှင်းသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
။မက်ကင်ပူတွေပြောပြသွားတာပါ။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားဥဆောင်ပြီးတော့2013ခုနှစ်ကစတင်ဖွဲ့စည်းထားတဲ့ဝိုင်စီလီကအရှိတောင်အရှလူငယ်ခေါင်းဆောင်များအစီအစဉ်အားဆိုရင်အာဆီယံ10နိုင်ငံစလုံးကလူငယ်တွေပါဝင်ပြီးတော့အရှိတောင်အရှဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေပေါ်ထွန်းစေရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးပညာရေးနဲ့အရက်ဖက်ကိုစားပြုမှုပါဝင်စေရေးစတဲ့ရည်ရွယ်ချက်တွေနဲ့တည်ထောင်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်အသက်18နှစ်နဲ့35နှစ်ကြားအာဆီယံလူငယ်တွေကိုအမေရိကန်ပြည်ထောင်စုကိုဖိတ်ခေါ်ပြီးတော့လိလာဆွေးနွေးမှုတွေပြုလုပ်စေရမှာအခုနှစ်မြန်မာနိုင်ငံကနေကိုစားပြုဖိတ်ခေါ်ခံရသူ၃ဦးလည်းရှိပါတယ်သူတို့ထက်ကမြန်မာနိုင်ငံဆန့်ကျင်ဘက်လိင်ကဲ့သို့ပြုမှုနေထိုင်သူများမဟာမိတ်အဖွဲ့ကနော်ယာယာအေးမြတ်ကိုအခုနှစ်ဝိုင်စီလီအစီအစဉ်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းခဲ့ရမှာသူကအခုလို့စပြီးတော့ပြောပါတယ်
ကျမတို့အဖွဲ့ကတော့အခုလက်တလောမှာပေါ့နော်ဒီ2016ခုနှစ်နှစ်လယ်ပိုင်းလောက်ကမှဖွဲ့လိုက်တဲ့အဖွဲ့ဖြစ်ပါတယ်ကျမတို့တွေဒီအရင်တော့ဆိုလို့ရှိရင်တော့မြန်မာ MSN network ဆိုတာရှိပါတယ်ဒါပေမဲ့လည်းကျမတို့တွေဒီသဘောပေါက်လာရတာကကျမတို့တွေဒီ transgender များဖြစ်တဲ့အတွက် MSN နေနဲ့မတူဘူးဒီလိုအပ်ချက်တွေကမတူတဲ့အတွက်ကြောင့်မလို့ကျမတို့တွေတီးခြားအနေနဲ့ပေါ့နော်ကိုယ့်ရဲ့လိုအပ်ချက်တွေအတွက်ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့သဘောနဲ့ကျမတို့ဖွဲ့စည်းခဲ့တာဖြစ်ပါတယ်အခုလက်တလောအချိန်ညီမျိုးမှာဆိုလို့ရှိရင်တော့ကျမတို့ရဲ့အဲ့ချက်တွေကဗာလဲဆိုလို့ရှင်ကျမတို့ဒီဆန့်ကျင်ဘက်လင်ကဲ့သို့ဝတ်စားစီရင်နေထိုင်သူအမျိုးသမီးများအကြားမှာဆိုလို့ရှင်ရင်ကျမတို့ပညာပေးလုပ်ငန်းဥပဒေနဲ့ပတ်သက်ပြီးရဲ့ခါကျတော့ကျမတို့ပို့ပြီးတော့အသိပညာပြန်ပွားလာအောင်ရဲ့နောက်ပြီးတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုသဘောပေါက်လာရအောင်ရဲ့ကိုယ့်ရဲ့အတွင်းထဲမှာဘလိုမျိုးများသိဖို့လိုမလဲဆိုတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့အချင်းချင်းပညာပေးလုပ်ငန်းလေးတွေလုပ်နေရပါရှင့
်အခုဒီ YC လေးဒီအရှိတောင်အရှလူငယ်ခေါင်းဆောင်များရှေ့ရှုဆောင်ရွက်တဲ့အစီအစဉ်ပေါ့နော်အဲ့ဒီမှာအခုရောက်လာပြီးတဲ့နောက်ပိုင်းမှာဘယ်ပုံကိုအဖွဲ့အစည်းတွေနဲ့ဘယ်နေရာတွေတွားရောက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးပါပဲခင်ဗျာ
ကျမတို့ဒီမှာဆိုလို့ရှိရင်တော့ပေါ့နော်ဒီနိုင်ငံကလှုပ်ရှားမှုတွေအသီးသီးကိုသိရအောင်ဆိုလို့ရှိရင်တော့ကျမတို့လေ့လာရအောင်လို့ဒီနိုင်ငံသားရင်းကိုဒီတာဝန်ရှိတဲ့သူတွေပေါ့နော်ဒီနိုင်ငံသားရင်းမူဝါဒတော့ဒီလိုရှိရဲနောက်တက္ကသိုလ်ရေးလည်းကျမတို့တွားရောက်ပြီးတော့လေ့လာရပါရဲ့ရှင
်ဟုတ်ကဲ့အခုဆိုရင်မနေ့ဖန်ကြာလို့ရှိလို့ရှိရင် Washington DC မှာဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအပါအဝင်ဒီအရှိတောင်အရှအကြောင်းကိုစိတ်ဝင်စားတဲ့ American နိုင်ငံရေးခေါင်းဆောင်တွေနဲ့နောက်ပြီးတော့တန်တမန်နေပညာရှင်တွေ NGO အဖွဲ့တွေနဲ့တွေ့မယ်လို့သိရပါတယ်။အဲ့ဒီလိုတွေ့တဲ့အခါမှာဒီဆွေးနွေးဝင်ရမယ်ဆိုလို့ရှိရင်ဘယ်လိုအကြောင်းအရာတွေဆွေးနွေးပြောဆိုဖို့စဉ်းစားထားပါသလဲခင်ဗျာ
။ကျမတို့ကတော့အခုလောလောဆယ်မှာကတော့ကျမတို့နိုင်ငံအနေနဲ့လိုအပ်တာကတော့ပညာပေးလုပ်ငန်းတွေများများလိုအပ်ပါတယ်လို့ကျမတို့ထင်ပါတယ်ရှင်။အဲ့အားကြောင့်မလို့ပဲသူတို့ရဲ့နိုင်ငံသားရေးမူဝါဒဒီဘယ်လိုမျိုးများကျမတို့အပေါ်မှာတက်ရောက်နေမှုရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကျမတို့သိချင်တာပါပဲရှင်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့မေးသွားမယ်ဆိုတော့ချင်ပါရ
။နောက်ပြီးတော့အခုခီးစဉ်တွင်မှနောက်ထပ်ဘာတခြားဘာအစီအစဉ်တွေရှိပါသေးလဲခင်ဗျာ
။ဒီခီးစဉ်တွင်မှဆိုလို့ရှင်ကတော့ကျမတို့လုပ်ငန်းနဲ့ပတ်သက်ပြီးတော့လေ့လာမှုတွေပါပဲပေါ့နော်။အဲ့ဒါတွေဆက်လုပ်သွားဖို့ရှိပါရဲ့။၃ဘက်လောက်ပေါ့နော်။ရတဲ့ဘက်၃ဘက်ကြော်ကြော်တော့ကျမတို့ဆက်ပြီးတော့လေ့လာရအောင်မယ်။နောက်ပြီးတက်လို့ရှင်ဒီအစီအစဉ်ရဲ့နောက်ဆုံးမှဆိုလို့ရှင်ကတော့ကွန်ဂရက်ပေါ့နော်။အဲ့ဒီကွန်ဂရက်သူတို့လုပ်မယ်ဟာဖြစ်ပါရဲ့။အဲ့ဒီဥစ္စာတွေကျမတို့ဆက်ပြီးတော့အမှတ်တက်ဖို့ရှိပါရဲ့ရှင်
။ဘယ်တခြားဘယ်မျိုးတွေရောသွားဖို့ရှိပါသေးလဲအစီအစဉ်တွေ
။ကျမအနေနဲ့ကတော့ဟာဝိုင်ရဲ့ဟွန်နိုလူးလူးမှာပါရှင်။ကျမရဲ့တာဝန်ကျတဲ့နေရာကတော့
နောက်မေးချင်တာကတော့အခုခီးစဉ်ကနေပြီးတော့မနော်ရရအေးမြတ်အတွက်ဘလို့အထောက်အကူပြုတယ်။နောက်ပြီးတော့ဗမာပြည်ကိုပြန်ပြီးတော့ဘလို့အကျိုးပြုလုပ်ငန်းတွေလုပ်ပေးနိုင်မှုမျှော်လင့်ထားပါတယ်ခင်ဗျာ
။ကျမတို့ဒီမှာကတော့လေးလာရတာကတော့အများကြီးပဲရှင်။ဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံမှာရှုပ်ပုံတွေပေါ့နော်ဘလို့မျိုးလုပ်နေရှိတယ်လဲဘလို့မျိုးမူဝါဒတွေရှိတယ်လဲလူတွေကတော့ဘလို့မျိုးလဲဘာရင်လိုအပ်ချက်ရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးကျမတို့လေ့လာရပါတယ်။ကျမတို့ပြန်သွားတဲ့အခါမှာဆိုလို့ရှိရင်ကကျတော့ဒီမှာလေ့လာရတဲ့ဟာတွေဟာဆိုလို့ရှိရင်ကျမတို့ရဲ့နိုင်ငံနဲ့ကပ်ချင်မှာကိုက်မှာပါရှင်။ အဲ့ခါမှာကျမတို့အနေနဲ့ကတော့ကိုယ်နိုင်ငံရဲ့အစီအညီနဲ့ကိုင်ညီရဲ့သုံးဝင်မဲ့အဟာရကိုပြန်လည်ပြီးတော့မှအသုံးချပြီးတော့ကျမတို့ရဲ့ transgender ပေါ့နော်ဆန့်ကျင်ဘက်လင်ကဲသူဝတ်စားဆင်ရင်သူအမျိုးသမီးများအတွက်ကိုဆိုလို့ရှိရင်တော့အတတ်နိုင်ဆုံးကျမတို့ရဲ့သက်ဆိုင်တဲ့ဟာတွေကိုယူပြီးရဲ့ခါကျတော့မှဆောင်ရွက်သွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုနှစ် YCL အစီအစဉ်ကိုနော်ရရအိမျက်နဲ့အတူကိုတင်ရိုင်နဲ့မတ်စုဝေဖြူစားတဲ့မြန်မာလူငယ်နှစ်ဦးလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာတော်မီလောင်ကျွမ်းနေတဲ့အမေရိကန်နော့ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်မှာအခုချိန်ထိတေဆုံးသူ22ဦးရှိနေပြီးတော့အဲ့ဒီဒေသတစ်ပွဲမှာလောင်စာဂက်စ်နဲ့လျှက်စင်ပြီးဖျက်တောက်ထားတယ်လို့မီးစွေမကျိုးသေးတာကြောင့်ဒေသခံမြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေမှာလည်းစိုးရိမ်နေကြရတယ်လို့ VOA ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်
ပြီးခဲ့တဲ့တနင်္ဂနွေနေ့ညသကောင်ချိန်ကစပြီးအခုချိန်ထိလောင်ကျွမ်းနေတဲ့ကယ်လီဖိုးနီးယားပြည်နယ်ကတော်မီကိုထောင်ချီတဲ့မီးသတ်သမားတွေငိမ့်သက်နေပေမဲ့လေတိုက်နှုံးနဲ့အပူချိန်အတက်အကျရှိနေတာကြောင့်တချို့နေရာတွေမှာအခုချိန်ထိမီးစွေမကျိုးသေးဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်ကယ်လီဖိုးနီးယားတော်မီဟာဆန်ဖရန်စစ္စကိုမြို့မြောက်ဘက်ပိုင်းကမ္ဘာလှည့်ခရီးသည်တွေစိတ်ဝင်စားရာဝိုင်းထုတ်လုပ်တဲ့နာပါခရိုင်ဘက်မှာစတင်လောင်ကျွမ်းတာဖြစ်ပြီးဆိုနိုမာနဲ့စန်တာရိုဇာစတဲ့ခရိုင်တွေကိုကူးဆက်လောင်ကျွမ်းခဲ့တာကြောင့်အခုချိန်ထိအနည်းဆုံးလူ22ဦးသေဆုံးကယာနဲ့ကြီးတဲ့ဒေသခံတွေပျောက်ဆုံးနေစေဖြစ်တယ်လို့ပြည်내အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။လေပြင်းပြန်တိုက်လာနိုင်ခြေရှိတာကြောင့်တော်မီထပ်ပြတ်မဲ့အန်ဒီရဲ့အတွက်စိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။မီးစတဲ့လောင်ကျွမ်းခဲ့တဲ့နေ့ကအတွေ့အကြုံကိုစန်တာရိုဇာခရိုင်မှာနေတဲ့ကိုမြင့်သေးကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကအေးအာထလာ၄နာရီခွဲလောက်ပေါ့လေ။အလုပ်သွားမှုလည်းပြင်နေတာပေါ့တော့အပတ်မမှန်နေတော့အပတ်မမန်နေဂျာကနေပြီးတော့တကားကြီးလိုက်ခောက်တယ်အဲ့မီးကတော်တော်တောင့်နေပြီးတော့ကျွန်တော်တို့နေကနှစ်ဘလောက်တော့ပဲကွာတော့တယ်အဲ့ချိန်မှာသူကဟိုစားဟစ်တန်ဟိုတယ်ကိုမီးလောင်နေကျွန်တော်လည်းအဲကားပေါ့ဒီရပါပစ္စည်းတွေထည့်ထည့်ပြီးတော့အမတငယ်ချင်းတွေရှိကိုသွားနှစ်ဘလောက်တော့ပဲလူရဲဆိုတော့လွတ်ရပြေးဖို့ပေါ့လေအာမီးကမနေ့ကပြီးတော့နည်းနည်းလက်သာသွားတယ်ပေါ့လေအခုတော့မသေးသေးဒီနေ့ဒီတဲ့နည်းနည်းလေးတော့ရှိနေတော့မယ်မီးကိုကတော့ရှိနေတော့မယ်
တော်မီဟာစန်တာရိုဇာခရိုင်နဲ့တိတ်မွေးတဲ့မရင်းခရိုင်နိုဗာတိုမြို့ဘက်ကိုခုံကူးပြီးလောင်ကျွမ်းခဲ့တယ်လို့နိုဗာတိုမြို့ကမြန်မာစားသောက်ဆိုင်ပိုင်ရှင်ဒေါခင်တက်ဦးကပြောပါတယ
်မိလောင်တဲ့နေရာကစန်တာရိုဇာမှာကျမတို့ကမရင်းကောင်တီနိုဗာတိုမှာနေတာတိတ်မွေးပေါ့ဆိုအဲ့လိုမြဘက်လောင်နေတာကျမတို့မသိဘူးလေမနေ့အိယာထားတော့အပြင်မှာ smoke တွေနဲ့ကားပေါ်တွေမှာလည်းဟိုဘယ်လိုပြောမီးခိုးမှုန့်နေမြင်တော့မှတဲ့အဲ့တော့မှကျမတို့သိတယ်ကျမတို့ဆိုစိုးရိမ်တာပေါ့နော်ဟိုမနေ့ကမနေ့ကပဲကျမတို့မရင်းကောင်တီထဲမှာပဲအနှဲငယ်လေးလောင်သွားတယ်ပေါ့နော်အဲ့ဒီမျက်ချောက်ကဒီဒါပေမဲ့အချိန်ကြီးချက်ချင်းနှိမ့်တတ်နိုင်ရဲ့အခုဟာကဘယ်လိုပြောမလဲလို့ဆိုတော့အပီးတက်တော့မပီးသေးဘူးသူကလေတိုက်တဲ့ပုံမှာမူတည်ပြီးတော့လေတိုက်တဲ့ဘက်ကိုပြန်ပြီးတော့လိုက်တာညပိုင်းဆိုလို့ရှိရင်လည်းတစ်ချိန်လုံးသခင်ကိုဖွင့်ထားတယ်ဒီလိုပဲမျက်စိဖွင့်နားဖွင့်နဲ့ပဲနေနေရတာလေကဗနာနေပြီးတော့ကျမတို့အမီနာတော့ကလူကြီးသတိနဲ့နေဖို့ပေါ့နော်တခုခုဟိုဖြစ်တာနဲ့အိမ်ကိုထားပြီးတော့ဒီအကုန်လုံးထားပြီးသွားဖို့အာဆန်ဒရိုဇာတမျိုးလုံးစိုင်းနေစာအကုန်ပိတ်ထားတယ
်မီးရနေရဲ့လုံုံရေးအတွက်ဆန်ဒရိုဇာခရိုင်မှာအခုချိန်ထိလျှက်စစ်မီးနဲ့ gas pipeline တွေဖြတ်တောက်ထားကြောင်းကုမြင့်သေးကပြောပါတယ
်အဓိကကကျွန်တော်တို့မှာမီးတော့ဖြတ်တာဒါပေမဲ့ရေတော့လာတယ်ဒါပေမဲ့ gas line တွေကတော့ပိတ်ထားတယ်အိမ်မားတော့တပင်းချက်ချင်းချက်လို့မရဘူးအဲ့တကယ်ကြီးမှာပဲသူ့ကြီးချက်စားကြတယ်တခါလေအပြင်မှာထွက်စားတယ်ပေါ့အပြင်မှာတော့တချို့နေရာတွေကဖွင့်ပါတယ်ဒီကစားနာပါးစားတာပဲလေကအဲ့ချိန်ကတနာယူမိုင်35 40လောက်တိုက်နေတယ်သူတို့ကယ်ဆယ်ရေးစခန်းတွေပါဖွင့်ထားတယ်ကယ်ဆယ်ရေးစခန်းတွေမှာနေရတယ်ကျန်တာတော့ပုံမှန်ပါပဲအခုနေရာနည်းတဖြည်းဖြည်းတော့ပုံဝင်ဖြစ်သွားတယ
်ကယ်လီဖိုးနီးယားပြည်နယ်တစ်တော့နဲ့မီးဘေးအန်ဒီရဲ့ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်အရလေတိုင်နှုံးနဲ့၆တွေ့တဲ့ရာသီဥတုအခြေအနေတွေကမီးစွေကျိုးဖို့အခက်အခဲဖြစ်နေပြီးဗိုလ်ဒူးနေ့အထိအကျယ်ဝန်းဧကာပေါင်း 38,000 လောက်မှာအင်ဂျီအပါဝင်စီးဝါရေးအဆောက်အုံပေါင်း 3,500 ကျော်မီးလောင်ကျွမ်းခဲ့ပြီဖြစ်ပါတယ်။ဒီတော်မီကြောင့်ကယ်လီဖိုးနီးယားပြည်နယ်ခရိုင်၈ခုမှာအရေးပေါ်အခြေအနေကြေညာထားရပြီးအခုချိန်ထိပျောက်ဆုံးသူ900ကျော်ရှိကာလူပေါင်း 2,000 ကျော်ကိုမီးဘေးနဲ့ဝေးရာကိုတင်းဆောင်ကြဖို့တတိပေးထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေတယ်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်တော်ဆင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာသာပတင်းနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
နောက်ကျွန်တော်တက်တဲ့ထဲမှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်သူတို့ကတော့ကျွန်တော်တို့ဘာမှအတော်အမြင်ဆောင်တယ်လို့ပြောရမှာအ
ဲ့တော့အမှန်တကယ်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအဘော်မပြည့်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာပြည်လွတ်လပ်မှုအတွက်ကျွန်တော်ထောင်ကျခံခဲ့တယ်အခုအနောက်နိုင်ငံတွေကမြန်မာပြည်ရဲ့လွတ်လပ်မှုကိုချိန်ချောက်နေကြတာစိုးရိမ်မိတယ်ဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် Catholic Herald သတင်းစာထဲမှာ James Mosley ရေးသားထားတာကိုတင်ပြလိုပါတယ်ရိုညာရဲ့ရပိုင်ခွင့်ကိုအကာအကွယ်ပေးရမယ်ဒါပေမဲ့ဒီလူတွေနိုင်ငံသားဖြစ်စေရမယ်လို့ကုလသမဂ္ဂကတွန်းအားပေးနေတာမှားတယ်ဆိုပြီးရေးသားထားတာဖြစ်ပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကြောင့်ရိုညာတွေထွက်ပြေးရတဲ့သတင်းတွေဟာကြောက်မဲ့ဖွယ်ရာဖြစ်ပါတယ်ဒါပေမဲ့အနောက်နိုင်ငံတွေ NGOs တွေမီဒီယာတွေကလုံနေကင်နေကြဘုံတော့လုံးဝလွဲမှတ်နေပါတယ်စစ်တပ်ရဲ့လူခွင့်ချုပ်ဖောက်မှုတွေကိုဆန့်ကျင်လို့တနစ်တာထောင်ကျခံခဲ့ရဘူးတဲ့ကျွန်တော်ဟာဒီစစ်တပ်ကိုထောက်ခံပြောကြားနေစရာအကြောင်းမရှိပါဘူးဒါပေမဲ့မြန်မာနိုင်ငံရဲ့ကုကြမကိုဖန်တီးခွင်ဟာချင်းကြောက်ခံနေရတယ်ဆိုတာကိုပြောပြလိုပါတယ်။အနောက်နိုင်ငံတွေရဲ့ပင်မအယူဆအတိုင်းတိမ့်နှံချီတဲ့ဒီရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးပေးဖို့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂကမဆုံးမနစ်ဖိအားပေးပြောဆိုနေပါတယ်။ကိုဖီအန်နန်ကလည်းဒီလူတွေကိုနိုင်ငံသားအဖြစ်သတ်မှတ်နိုင်အောင်ဥပဒေပြင်ဖို့တိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ကိုလန်ဒန်နဲ့ဝါရှင်တန် DC မြို့တော်တွေကဆော်အော့သူတွေတော်တော်များများထောက်ခံကြတာတွေ့ရပါတယ်။မမြတ်တမှုအကြမ်းဖက်မှုတံခံရသူတွေရသင်ရထိုက်တဲ့အခွင့်အရေးတွေကိုကောက်ွယ်ပေးရမယ်ဆိုတာအငင်းပွားပွဲမရှိပေမဲ့မြန်မာစစ်တပ် NLD အစိုးရနဲ့ပြည်သူ့ကိုယ်စားလှယ်တွေပါဝင်မြန်မာပြည်သူတွေကရိုဟင်ဂျာတွေကိုနိုင်ငံသားမပေးကျင်ကြပါဘူး။သူတို့နယ်နိမိတ်အတွင်းနောက်ထပ်မွတ်စလင်တစ်သန့်ကိုနိုင်ငံသားအနေနဲ့မလိုချင်ကြတော့ပါဘူး။ဒီလူတွေနဲ့သမိုင်းကြောင်းတူတဲ့မူရင်းနိုင်ငံဖြစ်သောဘင်္ဂလားဒေ့ရှ်ကပဲကူညီလက်ခံသင့်တယ်လို့သူတို့ယူဆကြပါတယ်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာကအဓိကပါသမိုင်းဆိုင်ရာလက္ခဏာဟာအစ္စလမ်ဘာသာနဲ့ဘာမှမသက်ဆိုင်ပါဘူးဒါကိုပြောင်းလဲခြင်းနဲ့ဆိုရင်ပြည်တွင်းကလူလူရဲ့လွတ်လပ်သောရွေးချယ်မှုနဲ့သာဆိုင်ပါတယ်ပြည်ပကဝန်ဆွတ်စရာမရှိပါဘူးကက်သလစ်အယူဝါဒအရနိုင်ငံတိုင်းဟာသူ့နယ်နိမိတ်အတွင်းလူတိုင်းကိုနိုင်ငံသားပေးရမယ်လို့မဆိုထားပါဘူးဒုက္ခရောက်နေသူတွေကိုစာနာစိတ်နဲ့ခိုလှုံ권လုံခြုံ권ပေးရမှာဖြစ်ပေမဲ့နိုင်ငံသားပြည်တယ်ဆိုတာရင်ကျမှုအရာရောနှောပေါင်းစည်းနေနိုင်မှုအပေါ်မှာသာမူတည်တယ်လို့ဆိုထားပါတယ်။ရင်းညာတွေကိုနိုင်ငံသားပြည်ဖို့ပြင်ပကတွန်းအားပေးနေတာဟာအတိတ်ကအမှားတစ်ခုပဲ့တင်ထလာတာဖြစ်ပါတယ်။ဆက်ကုရာစုတုန်းကဗြိတိရှားအင်ပါယာဟာမညာမတာအိန္ဒိယတိုက်နယ်မှာသွေးခွဲအုပ်ချုပ်ရေးကိုကျင့်သုံးခဲ့ပြီးအိန္ဒိယမွတ်စလင်အများအပြားကိုမြန်မာနိုင်ငံကလက်ခံစေခဲ့ပါတယ်။ဒီကနေ့လည်းပုံမှုများပြတဲ့လူတွေဝင်ရောက်လာတာကိုလက်ခံအောင်ကြိုးပမ်းနေကြပါတယ်။ကျွန်တော်တို့လိုပြင်ပကလူတွေဟာယဉ်ကျေးမှုပေါင်းစုံရောထွေးရေးဝါဒ multiculturalism ကိုချီးကျူးကျေနပ်နေကြပြီးဒီဝါဒရဲ့ပြဿနာတွေကိုငင်းဆန်နေကြတဲ့အတွက်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ကိုယ်ကျမကိုဖန်တီးပံခွင့်တို့ကိုသတိမထားနိုင်အောင်ဖြစ်နေကြပါတယ်မြန်မာပြည်ပြဿနာဟာမနစ်တနေကမှဆက်တင်လာတာမဟုတ်ပါဘူးတမိုင်းနှံချီတည်ဆည်လာတာဖြစ်ပြီးဘာသာရေးယဉ်ကျေးမှုမတူကွဲပြားတဲ့ကိစ္စတွေလူမျိုးနွယ်ကွဲပြားတဲ့ကိစ္စတွေလည်းပါဝင်ပတ်သက်နေပါတယ်နိုင်ငံသားအစ်စ်တွေအများအများလက်ခံဖို့မြန်မာနိုင်ငံကိုဖိအားပေးနေုံနဲ့မပြေလည်နိုင်ပါဘူးပြဿနာတွေပုံများလာဖို့ပဲရှိတယ်လို့យေသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကြောစံသားတင်ပြတော့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်အချိန်ရောက်ပါပြီမနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက SMELL smell ga anan ya ra e ga ta khu ta gao orange red ga jwe so ro squat thong ye dai yai de be ga ro jwe anan ya ra bo di thong sin tet la de nau chang ga ro jwe pu anan ga lu so ba de jwe pu ha tain nan bi taik ko khan ya khet de atwet chang le di thong ye idiom a de be ga ro ba ye nya ye lu a ti cha ma ti be ne a ti sait ga ni ta khu khu ma tin ga sia mu ma na I smell a red lo yinyon pyo ra phit par de. Di thong ne pat de lo Josh ko pi de u ma ko na sin chi ja ba su.
When her husband started getting back home late from work, Mary smelled a rat.
Tu myo ta ga khu de lo aim pyan na nau ja ni do Mary le ma tin ga de sait twi phit la de li lo de be ya ba de.
When her husband started getting back home late from work, Mary smelled a rat.
Smell a
rat.
American idiom don English sa tin gan sa ko na sin ga ja ra phit par de ku lo apat sin gan na ri thau lwin pi ba ro me a yin song no myama a yi tong tat che si sin ko ti set pi ba me myama nai gan ma islam mong di sait lwan mo ni de lo a tin khan ni ya de twe ya khan myaw pain pyatana ne sat lung joe yi pyatana ri ko kain twe phi shin ne niya ma tin nai ma paw phit ni de so yin ma me mho ba u american pi dong su idaho pi ne brangham yang tek tu ga pyaung le ni de ka ba bo rule of law and religion in a changing world ဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့လူခွင့်ရေးရှေ့နေဦးသိန်းတန်းဦးနဲ့ဦးကျော်စံသာဆွေးနွေးတုံးသက်တင်ဆက်ထားပါတယ်ဒီဆွေးနွေးပွဲကိုသူရင်ဆိုင်ရတဲ့အခြေအနေကိုဦးသိန်းတန်းဦးကအခုလိုစပြီးတော့ပြောထားပါတယ
်ကျွန်တော်ကစာတမ်း presentation တစ်စောင်တင်ပါတယ်ကျွန်တော်ဟာ a glimpse on recent religious freedom in Myanmar မြန်မာနိုင်ငံမျက်မှောက်ဘာသာရေးလူလခွင့်တစ်စီတစ်စောင်ဆိုတာကိုကျွန်တော်ဘက်ကစာရန်ဖတ်ပါတယ်နောက်တစ်ခါဦးစင်းနှစ်ပါးပါတယ်တိရုဘုဒ္ဓတဲ့ဆိုပါမောက်ခဆရာတော်ဦးတုတနဲ့နောက်တစ်ခါဦးဥက္ကန္တဆိုတဲ့ဂတိကဆရာတော်ပါတယ
်မြန်မာနိုင်ငံရဲ့ဘာသာရေးလူလခွင့်ဆိုတော့ဒီကနေ့ကဘာပေါ်မှာမြန်မာနိုင်ငံရဲ့ပုံရိပ်ဖြစ်နေတာနဲ့တော့အတော်လေးဖီလာဆန့်ကျင်ဖြစ်နေတယ်လို့ပြောကောင်းပြောကြမှာပေါ့ဆရာသူက
ဟုတ်တယ်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗဇက်ကိုမပေးရပါဘူးအလူသဘောဆွေးနွေးတာတွေရောသမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီစံပေါ်စီရမှာတော့ဒါအများကြီးပြောကြပါလား
သူတို့အတိအထောက်ပြတဲ့အချက်တွေကဘာလို့လဲဆရာ
သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့မှာတိုင်းပြည်မှာ genocide လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလူရဟင်းကြားတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲ့ဒါလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆူဆွဲကြတော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူဒီမို့တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအဖြစ်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum တွေမှာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မနိုင်ငံဘက်ကပေါ့လေပံပိုးပေးမှုဘယ်လိုဟာလဲလူတွေလို့ဆရာပြောကြပါလားဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုစီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော်တို့ United State State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီက Internet ဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါဟာသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျတူရတာကအဲ့ဒီမှာလဲမေကွန်းနေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ဘုံမှာအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာကတော့ဟိုတကယ်ဟိုဒီပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်ဘာအထောက်အကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖဲယာမှာပေါ့နော်။နိုင်ငံတော်မှာကျွန်တော်အများကြီးကြားရှုံးနေတယ်။ဆိုတော့သူတို့ပြောတာတွေကအောင်ပွဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအနေရာကမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောဖြစ်စေလွှတ်တော်မှာဖြစ်စေတော့ဒီလိုအကဲဒီ academic တော့ဒီပညာရှင်အတိုင်းဟောမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတို့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပါနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့ မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကထောက်ထားနဲ့ခေါ်ပြတာတို့အားနည်းတယ်ဆိုရင်တော့မှန်လားရှင်
အမှန်ပါလေခင်ဗျကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားထက်အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲ့ဒါတောင်မှကျွန်တော်တို့ကကော်ဖီအန်နန်ကော်မရှင်အစီရင်ခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်လို့သူတို့လက်ခံတယ
်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင့်တို့ချင်းကခွင့်တို့ပြဖို့အားနည်းသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူသီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဲ့ဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစစ်စစ်ဖုန်ကြီးတချို့အားလုံနေတာဒီပုံကြီးတွေကလည်းပဲပို့ပြီးဆိုးစေတယ်လို့ထင်ပါတယ်ဒီဟာကိစ္စရောဆရာဘယ်သဘောလဲဆရာ
ဟုတ်တယ်ဗျအဲ့ဒီကိစ္စကျွန်တော်တို့အမေတိုက်ရိုက်ကိုအမေခံရတာပဲသူတို့ကဘယ်ရမှဘယ်လိုသိတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီ state department နဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတီးပြုလို့မညာသေးတဲ့သတင်းပေါ့နော်မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလွတ်လပ်ခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောင်းခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်နှုံဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလိုအကြီးကျယ်လုပ်နေတာတကယ်ကြတော့သူတို့လုပ်တဲ့လောကတွေကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလိုတက်ကြီးရွယ်ကိုအဖိုးကြီးကိုရွှေကုံဖျားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียရလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းတကယ်တော့ဒီလောက်ကြီးအမြင်ကျင်းမြောင်ပြီးတော့ရဲရဲဆက်ဆက်လုံနေတဲ့လူတွေနောက်မှာပြည်သူအများစုမပါဘူးဆရာ
မပါပါဘူးခင်ဗျာလုံးဝမပါပါဘူး
ဆိုရဲမူဟာရလည်းမဟုတ်ဘူ
းဟာမဟုတ်ကျွန်တော်တို့လူမှုအစိုးရရဲ့သဘောထားလုံးဝမဟုတ်ပါဘူးလား
ဟုတ်ကဲ့ဆိုတော့အဲ့လိုအမြင်တိုင်းကဘာကမြောင်ကိုကျွန်တော်တို့မလုံနိုင်ကြတာခက်တယ်ဆရာ
ဟုတ်တယ်အဲ့ဒါကျွန်တော်တို့အခုဆိုပြောရတယ်ဗျာအဲ့ဒီဥပမာအခုဖြစ်ပျက်တဲ့ကိစ္စတွေမှာ2008ဖွဲ့စည်းပုံကိုပြန်ပြောနေရ2008ဖွဲ့စည်းပုံကရခိုင်မှာဖြစ်တဲ့စစ်တပ်တွေရှိတယ်အဲ့စစ်တပ်ကိုကျွန်တော်တို့အရသာအစိုးရဘာမှလုပ်ပိုင်ခွင့်မရှိဘူးနော်ဘာမှပြောလို့မရဘူးအဲ့ဒါဟာပြည်ထရေးနဲ့ကာကွယ်ရေးအောက်မှာပဲရှိတယ်နော်ကာကွယ်ဥစည်းချုပ်အောက်မှာရှိအဲ့တော့အဲ့ဒီမှာရှိတဲ့အစိုးကောင်းဟာဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်တဲ့အတွက်တွယ်ဝိုက်တာဝန်ရှိပြီမတိုက်ရိုက်တော့တာဝန်မရှိဘူးတို့ရတယ်ဒီနိုင်ငံကမိသားစုကဒါဒေါ်အောင်ဆန်းစုကြည်ကိုပဲဒါ condemn ပေါ့နော်ပြစ်တင်ရှုံချတယ်ဒါကျွန်တော်မှားတယ်လို့ယူဆတယ်ကျွန်တော်တို့ဘက်ကဒီလိုကိစ္စမျိုးတွေကဆွဆွဲချက်တိုင်းရှိခဲ့မယ်ဆိုရင်ဘယ်သူ့ကိုမဆိုးเนาะတရားဥပဒေနဲ့အညီရေးယူဆောင်ရဖို့ဒါတော်စုလဲသဘောတူမှာကျွန်တော်အကုန်ဗမာပြည်ပြည်သူတွေအကုန်သဘောတူတယ
်မြန်မာနိုင်ငံမှာအခုကျွန်တော်လေးလာမိတလောက်ဆရာအကြောင်းအရာနှစ်ခုပြောနေရဆရာတစ်ခုက Islamophobia Islamophobia ဘာမှမသိမြားလာတယ်မုန်းလာတယ်ဆိုတော့ပြောနေရတဲ့ကိစ္စနဲ့ဟိုရခိုင်ပြည်ဘက်ကအနောက်နယ်နိမိတ်ကိစ္စဖြစ်ပါတယ်လူဝင်မှုကိစ္စအခုကသူတို့တွေလောက်လိုက်တော့နိုင်ငံတကာကဒီဟာကိုခွဲခွဲခြားခြားမြင်ကြရလားသူတို့ကတပေါင်းနဲ့မြင်ပြီးတော့အကုန်လုံးရောချနေရလ
ားတပေါင်းနဲ့မြင်နေတာပဲကျွန်တော်တို့ Islamophobia အလွန်ပြင်းထန်နေပေါ့နော်နောက်ကျွန်တော်တို့မှာ religious harmony မရှိဘူးနော်ဘာသာရေးဟိုပြောညီညွတ်မှုမရှိဘူးအပြန္နာနားလည်းမရှိဘူးကျွန်တော်မဟုတ်ဘူးလို့ညင်တယ်မဟုတ်ဘူးရန်ကုန်မြို့လေကောင်မှာကျွန်တော်စုလေဖေရအလွန်တကိုးကြီးတဲ့စုလေစီတော်ကြီးရှိတယ်စုလေစီတော်ကြီးဘေးမှာကျွန်တော်တို့ဒီစုလေပလီကြီးရှိနေတာပဲဘယ်ဘုန်းကြီးအမဘယ်ဘုရားဘာသာဝင်ကပြဿနာမရှိဘူးရာစုနှစ်နဲ့ချီရှိခဲ့တာတော့ဒီပြဿနာတွေကမိုးဘွားကြလာတာဒါဟာကျွန်တော်တို့ဒီမှာပြည်သူလူထုကြားမှာရှိတာမဟုတ်ဘူးမနာမကန်းမှာကျွန်တော်ဒီအီမန်နူရယ်ဖရာချောင်းချက်ခရီးယံဝတ်ချောင်းရှိသေးတယ်ဒီလိုဘာသာစုံတကယ့်ကိုငြင်းချင်းချမ်းချမ်းနေတဲ့အတိုင်းပြည်မှာတမိုင်းတစ်လျှောက်ပြန်ကြည့်လိုက်တိုင်း1958အာနာသိမ်းဘိုးရအစပြဿနာတိုင်းပြည်မှာတစုံတရာပေါ်တော့မယ်ဆိုရင်အထူးသဖြင့်အစ္စလမ်ဘာသာစန့်ကျင်ရေးကိုကြီးစုလို့ပြောလှုပ်ဆော်လာတယ်ကျွန်တော်တို့တွေ့ရအခုလည်းပဲအနောက်တကားမှာဖြစ်နေတဲ့နော်ဒီဝင်ရောက်ကြွကြွမှုလို့ပဲပြောပြောဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပဲပြောပြောနော်ဒီ community နှစ်ခုကြားမှာရှိတဲ့ပြဿနာတွေကိုပြည်တွင်းဗမာမွတ်စလင်တွေဘက်ကိုတည်ယူစ조사နေအောင်ကျွန်တော်တို့တွေ့ရတယ်ဒါဟာသိအရေးကြီးတဲ့နော်သိဆိုးရင်စရာဖြစ်တဲ့ကိစ္စပ
ါဆိုတော့အစိုးရအနေနဲ့သူတို့ပြန် Islamophobia နောက်တကားကိစ္စကိုတော့ထားလိုက်ပါတော့ဒါကျူကျော်တဲ့ကိစ္စဖြစ်ဖြစ်တာအကြမ်းဖက်မှုသူတို့သတ်မှတ်ပြီးတော့ဒါကိုနှိမ်နှင်းမယ်ဗျာဒါကတော့တပိုင်းပါခင်ဗျာဒီ Islam မုန်တီးစိတ်နဲ့ဗမာပြည်ထဲမှာဒီလိုလုပ်နေကြတဲ့နေရာအနှံ့အပြားမှာ Islam တွေကိုဘာသာကြားတွေကိုဆန့်ကျင်နေတဲ့နှိမ့်ကွနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဒီကိစ္စကိုမမရက်တည်ပြီးတော့အရေးယူဆောင်ရဖို့ဘာများအခက်အခဲရှိနေသလဲဒီလိုရက်တွေနောက်မှစစ်တပ်တကယ်ပဲရှိနေလို့လားတကယ်မရရင်ပေါ့ဆရာ
ကျွန်တော်အယူဆရပြောရရင်တော့ဟိုစစ်တပ်ကနောက်ကကြောတော့နောက်ခံလုတ်ပေးနေတော့မဟုတ်ဘူးထင်တယ်အဲတို့ရတွင်အဲ့လိုဒီတည်းမှာကျွန်တော်တို့အယူဆတင်းမာတဲ့လူတွေရှိနေတာပေါ့ဗျာတော့တရားတရုပ်စကပုံပေါ့ခွေးမရခင်ခွေးရှင်မျက်နှာအရင်ကြည့်ရတယ်ဆိုတော့အဲ့ဒီလူအစိုးရတွန့်ဆုတ်နေပုံရတယ်နောက်သူတို့တောက်လျှောက်ဒေါအောင်ဆန်းစုကြည်ကပြည်တွင်းမှာဆိုရင်ဟာမွတ်စလင်လူလာတဲ့မွတ်ပါတီမွတ်ဒေါင်းတို့ဆွဆွဲခံပြီးတော့အပြင်မှာကျတော့ entire muslim entire rohingya မွတ်စလင်တွေကိုတပ်ဖြတ်နေတဲ့ဂျမ်ဖတ်သမားတွေကိုအားပေးနေတဲ့လူတွေလို့ဆွဆွဲခံနေရတာဆိုတော့အဲ့ဒီအနေအထားပေါ်မှာသူတို့တကယ်ကိုမလုတာမလူးတာဖြစ်ပြီးတော့တော်တော်ကိုပါပါနန်းနန်းနဲ့တဲ့ထိမ့်ထိမ့်သိမ့်သိမ့်လုနေပုံရတယ်အမှန်တော့ကျွန်တော်တို့ဒီဒီရဲ့ထိထိရောက်ရောက်ဒီကိစ္စတွေကင်တွယ်သင့်တယ်လို့ထင်တယ
်တကယ်လို့မွတ်စလင်တွေအပေါ်မှာအယူသီးတဲ့လူတွေအစွန်းရောက်တဲ့လူတွေရဲ့အမြင်မျိုးမဟုတ်ဖဲနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မှန်ကန်တဲ့သဘောထားထားပြီးတော့ဥပမာဖြင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းပဲတက်ကြွကြွလှုပ်ရှားခဲ့တဲ့မွတ်စလင်တွေအများကြီးရှိခဲ့တာပဲအမသူတို့အထက်အလူတွေကိုရွေးကောက်ပွဲကလေးကအမလောင်းရွေးတဲ့အထက်မှာတယောက်မှမပါခဲ့တဲ့ကိစ္စတွေတကယ်လို့အဲ့ဒီခါတွေကိုသဘောထားကြေကြေပြန့်ပြန့်နဲ့ NLD ကလုတ်ခဲ့မယ်ဆိုရင် NLD ရဲ့လူလူထောက်ခံမှုကအများကြီးကျဆင်းသွားနိုင်တယ်လို့ဆိုရင်ကြရှိပါလား
ဟောသူတို့ကအဓိကအားဖြင့်တော့တစ်ဖက်ကပေါ့တစ်ဖက်အင်အားစုက NLD ကိုအဓိကထားတိုက်တာနိုင်ငံကြီးရမတိုက်နိုင်ပါဘူးနိုင်ငံကြီးရမတိုက်နိုင်တဲ့အခါကျတော့တိုက်မတိုက်နိုင်အောင်လန်းနေသုံးတာပေါ့ဗျာဘာသာရေးကိုခုထုံးလုပ်ပြီးတော့ဟာဒီမှာကလားတွေစိတ်ဝင်နေပြီးဒေါအောင်ဆန်းစုကြည်ကအာဏာရလို့ရှိရင်မွတ်စလင်နိုင်ငံဖြစ်သွားမှာနော်ဒီအစ္စလမ်ဘာသာကိုနိုင်ငံတော်ဘာသာဖြစ်ကြည်ညာမှာအကောင့်ထဲမဲ့ဒီကျွန်တော်တို့ချိန်ချောက်တဲ့ဟာတွေလှိမ့်လုံးညာလုံးနေနဲ့ကျွန်တော်စီးယုံနေတဲ့အခါကျတော့အဲ့ဒီအပေါ်မှာနော်သူတို့ဘက်ကဆနစ်တကျဝါဒဖြန့်ကြည့်နေတယ်ဒီ Facebook မှာဆို24နာရီပဲပြည့်နေတာပဲဒါသူတို့ဒီဝါဒဖြန့်နေတာပေါ့ဗျာအဲ့လိုလူတွေရှိတော့အဲ့ဒီအပေါ်မှာအဖွဲ့ချုပ်ကစိုးရင်ပုံရတယ်ဗျာဒီအဖွဲ့ချုပ်ရဲ့ image ကိုထိခိုက်သွားမှာတမ်းမှန်ယူသားတဲ့ဗုဒ္ဓဘာသာဝင်တူကအထင်လွဲသွားမှာဆိုရင်တဲ့အခါကျတော့တော်တော်ကိုသတိကြီးကြီးနဲ့လုတ်သွားတာလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ရှေ့လာလာအခုမြန်မာနိုင်ငံကြုံတွေ့နေရတဲ့အကြတဲ့နိုင်ငံတကာမှာညနေပိုင်းမှာဖြစ်နေတဲ့အခြေအနေတွေပေါ့လေနိုင်ငံတိုင်းတော့မဟုတ်ဘူးနိုင်ငံတကာတချို့အနောက်ဒီမိုကရေစီနိုင်ငံတွေရဲ့အကြမ်းမှာအဲ့လိုဖြစ်နေရတဲ့ကိစ္စဘယ်လိုထွက်ပေါက်ရလာနိုင်ရဲ့ထင်ပါလဲ
တော်တော်ရေးကြီးတယ်ဗျခင်ဗျာကျွန်တော်စိုးလဲစိုးရင်လည်းတကယ်တကယ်ကတော့ဒီဥရောပတမက်ကလိုဟာမျိုးကတော်တော်ပြင်းပြထန်ထန်ပြောနေတာနောက်တစ်ခါကုလသမဂ္ဂကလည်းဒါဂျန်နိုဆိုက်လို့ပြောနေပြီနောက် crime against humanity လို့ပြောတဲ့အနေအထားမှာဟိုပြည်တွင်းမှာအဲ့လိုဟိုစာမတက်ပြီးမတက်ဟိုဘုမတိဘာမတိလူမျိုးတွေမြှောက်ပေးတာဟိုနားမလဲပါမလဲလုံနေတယ်အဲ့တော့အဲ့ဒီလိုဖြစ်ရတည်းကဒီလိုဆွဆွဲချက်တွေကိုပို့ပြီးတော့ကြီးထွားလာစေတယ်အဲ့တော့အခုတွေ့ကြုံနေရခက်ခဲကအဖွဲ့ချုပ်အစိုးရရဲ့အခက်ခဲတခုတည်းမဟုတ်ဘူးဒါကျွန်တော်တို့အားလုံးရဲ့အခက်ခဲတိုင်းပြည်ရဲ့မျက်နှာပန်းမလားဖြစ်နေရတဲ့အခက်ခဲဒီတော့ဒီဟာကြီးကကျွန်တော်တို့ရှင်းမှရကျွန်တော်တို့ကရိုးရိုးဖြောင်းဖြောင်းနဲ့ဖြည့်ရှင်းဖို့လိုတယ်နိုင်ငံတကာကြီးပွင့်ပွင့်ပွင့်ပွင့်လင်းလင်းနဲ့ဖြည့်ရလိမ့်မယ်အဲ့အဲ့ဒီအခြေအနေမှာကျွန်တော်တို့ကကျွန်တော်အမြင်ရတော့အခြေခံမူ၂ရက်ပေါ်မှာရက်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းရမယ်နံပါတ်၁က National Identity အမျိုးသားအသွင်ပြင်လက္ခဏာဒါလည်းအရေးကြီးတယ်ဘာလို့ဆိုကျွန်တော်တို့ရတဲ့စီးရင်တွေက1964မှာဗုဒ္ဓတော်မောင်းတော်မှာရှိချက်ဒါလူဦးရေမှာကျွန်တော်တို့ဒီတစ်ဖက်နိုင်ငံကပဲပြောပြောအခြေချနေတယ်လို့ပြောပြောဒီဘင်္ဂါလီရဲ့အရေးအတွက်က800နှုန်းပဲရှိဒါပေမဲ့ဒီအခုဒီဘက်ခေတ်ကြတော့အဲ့ဒီအရေးအတွက်ကဗမာနဲ့ရခိုင်အပါဝင်တိုင်းသားတွေအရေးအတွက်ဖြစ်နေပြီဆိုတော့ဒါဟာအရေးကြီးတဲ့အချက်ကျွန်တော်တို့ရဲ့ National Identity ပေကွယ်ပြောက်သွားလို့မဖြစ်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်တို့အလေးထားဖို့လိုတယ်ဒုတိယတစ်ချက်ကဒီလိုဝင်လာတဲ့လူတွေအပေါ်မှာဒါတို့လူတွေပါပဲတို့ဘာပြတာကိုယ်ကသူ့ကသူအသားမဲမဲဖြူဖြူကျွန်တော်တို့ကလူနဲ့အတူတူလူချင်းအတူတူတူချင်းများများဆက်ဆံမှုလိုလိမ့်မယ်ရင်ကြီးတဲ့နိုင်ငံတကာဥပဒေစိုးမိုးတဲ့နိုင်ငံတကာမေတ္တာကရုဏာတရားထွန်းကားတဲ့နိုင်ငံတကာနဲ့ကျွန်တော်တို့တို့လက်ခံမှုလိုမယ်အပြည်ပြည်ဆိုင်ရာဥပဒေ International Law Humanitarian Law တွေအညီပဲတို့ဆက်ဆံဆောင်ရွက်ပြီးတော့ဖြည့်ရှင်းသင့်တယ်လို့ကျွန်တော်ထင်တယ်
မြန်မာရေးရဲ့သုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။နောက်အပတ်စဉ်ခါနာဖြစ်တဲ့သူယုံကြည်ရာကိုတင်ဆက်ပေးပါမယ်။ကချင်ညဉ့်ဉျေးရေးကွန်ရက်အဖွဲ့ပူးတွဲတည်ထောင်သူကျမရေးရာတန်းတူညီမျှရေးကွန်ရက်အဖွဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့မတ်မေးစပယ်ဖြူရဲ့ယုံကြည်ရာကိုဒီတစ်ပတ်နားဆင်ကြပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်။ဒီလိုမျိုးလိုက်မှာကိုစံဘူးသားယုံကြည်ထားတဲ့အရာသမမဟုတ်စံနှုန်းသတ်မှတ်ချက်တစ်ခုစီတော့အ ਨੇ ဆုံးရှိကြမှာပဲလို့ကျွန်မထင်ပါတယ်။ကျွန်မမှလည်းကျွန်မယုံကြည်စွာတန်ဖိုးထားတဲ့အရာတွေရှိပါတယ်။အဲ့ဒါကတော့ရခဲ့တဲ့လူဘဝမှာရိုးသားစွာမှန်မှန်ကန်ကန်အသက်ရှင်နေထိုင်ခြင်းပါပဲ။အဲ့လိုယုံကြည်တဲ့အတွက်ဇန်းလူညီမျှမှုနဲ့တရားမျှတမှုအတွေ့ကျွန်မတတ်နိုင်သလောက်ရိုးသားစွာရည်တည်လှုပ်ဆောင်နေ။ဒီကနေ့အထိလည်းရိုးသားတယ်ဆိုတာကိုတတ်သိတခုလို့ကျွန်မကတော့ယုံကြည်လက်ခံထားပါပဲ။လူတွေကပြောကြမယ်ဒီခေတ်ကြီးမှာနေရာတကာရိုးသားနေလို့မရဘူးလို့ပြီးတော့ရိုးသားခြင်းဟာလူတိုင်းနဲ့မတန်ဘူးစသဖြင့်ပေါ့အပြရ
ိုင်ဆိုင်များပြီးတော့ရုပ်ဝတ္ထုဖွံ့ဖြိုးတိုးတက်မှုကိုဦးစားပေးတတ်တဲ့အတိုင်းအဝိုင်းပတ်ဝန်းကျင်မှာဆိုရိုးသားတယ်ဆိုတာရွှေထက်ရှားတဲ့အရာတစ်ခုလိုပါပဲရိုးလို့ရင်အရဲလို့ပြောတတ်ကြသလိုနေရာတကာမှာရိုးသားလုံးအားကြည့်ရင်လူတွေကကိုယ်ကိုမတုံးမအားတယောက်လို့ထင်မြင်ဆက်ဆံကျင်ကြတယ်ရိုးရိုးသားသားမမှန်ကန်ကန်ပြောဆိုနေထိုင်တဲ့အတွက်လူတွေကကိုယ်ကိုအတုံးချတာအမျက်ထုတ်အကောက်ကြံတာမျိုးတွေလည်းကြုံကျင်ကြုံရနိုင်ပါတယ်ဒါပေမဲ့ဘလို့အရာကြောင့်မှကိုယ့်ဘဝမှာကိုယ်လေးလေးနဲ့တန်ဖိုးထားလက်ကင်ထားတဲ့အရာတွေကိုအလဲထက်မလုပ်တင်ဘူးလို့ကျမကတော့ယုံကြည်တယ်ကိုယ်တန်ဖိုးထားတဲ့ယုံကြည်မှုကြောင့်လည်းလုံဆုံးရှုံးခဲ့ရတဲ့အရာတွေနောက်ကျခဲ့ရတဲ့အခွင့်အရေးတွေရှိကြလဲရှိမှာပေါ့ဒါပေမဲ့ကျမကတော့အဲ့ဒီအတွက်တစ်ခါမှနောင်တမရမိပါဘူးတစ်ခါတစ်ခါကိုယ့်ရဲ့ရိုးသားမှုဟာအမှန်ကိုမြင်နိုင်ဖို့ခက်ခဲလွန်းတဲ့လက်ကွက်တွေနဲ့ပြည့်နေတဲ့လူအဖွဲ့အစည်းတွေမှာယုံကြည်ဖို့တိတ်ခက်ခဲတဲ့အမှန်တရားတစ်ခုလည်းဖြစ်ကျင်ဖြစ်နေပါလိမ့်မယ်ဒီခေတ်ကြီးထဲမှာတကယ်ရိုးသားပါတယ်ဆိုတဲ့လူဟာရှားလွန်းတော့ကိုကဘလောက်ပဲသဘောရိုးနဲ့ပြောဆိုပြုမှုနေပါစေအောင်တော့ကိုယ့်ကိုအပေါ်ယံဟန်ဆောင်ပဒံလုတ်တရုတ်ပြနေတယ်လို့တောင်ထင်ကျင်ထင်ခံရနိုင်သေးတယ်။ဒါပေမဲ့လူတွေသာကိုယုံကြည်တန်ဖိုးထားတဲ့အရာတွေပေါ့ဒီဇိုင်းမမှန်မရက်ပြခဲ့ဘူးဆိုရင်လူသားကဘာအတွက်လက်စင်ပြီးဆိုတာလဲရှိလာမှာမဟုတ်တလို့လေးပေါ်မှာပြန်တန်းနိုင်တဲ့လေရင်ပြန်တို့လက်ကဘာပေါ်အထိခြေချဖို့လို့ဆိုတာလဲဖြစ်လာမှာမဟုတ်ဘူးလေ။ကိုယ့်ရဲ့ယုံကြည်မှုဟာတေးငယ်တဲ့အရာတစ်ခုခုလဲဖြစ်နိုင်တယ်လို့ကြီးမားစမ်းကြဲတဲ့စိတ်ကူးအိမ်မက်တစ်ခုလဲဖြစ်ကျင်ဖြစ်လို့ရတယ်။ဘယ်လိုအရာကိုပဲယုံကြည်တာဖြစ်ပါစေကိုယ့်ရဲ့ယုံကြည်မှုနဲ့စိတ်ကူးစိတ်တမ်းတွေဟာကိုကိုယ်တိုင်ကိုအများပြည်သူကိုပါထိခိုက်အန္တရာယ်ပေးနိုင်တဲ့အရာမဖြစ်ဖို့သာလိုတာဒါကြောင့်ရိုးရိုးသားသားပဲကိုယုံကြည်တဲ့ဘဝကိုအသက်ရှင်နေထိုင်ကြဖို့ကျမကတော့အားပေးချင်တယ်ရိုးသားတဲ့သူမရှိသလောက်ရှားသွားပြီဆိုပေမဲ့လည်းလုံးဝမရှိတာမဟုတ်ပါဘူးဆိုတာကိုကျမကတော့တတ်နိုင်သလောက်တတ်တည်ပြချင်နေတော့မယ်ကိုယုံကြည်တဲ့အမှန်တရားကိုစိန်ခေါ်စစ်ဆေးမဲ့ငွေကြေးရာဓုအာဏာနဲ့နေရာအခွင့်အလမ်းမျိုးမျိုးနဲ့ချိန်ဆမှုအန္တရာယ်တွေကိုလည်းအချိန်မရွေးနေရာတိုင်းမှာကြုံရနိုင်ပါတယ်။ကိုယ့်ရဲ့ယုံကြည်ချက်အတွက်အသက်တောင်စွန့်ရဲခဲ့ကြတဲ့ရှေးတုန်းကယုံကြည်သူကြီးတွေလိုပဲဒီမအတွက်လည်းဘလို့အရာကမှဒီမယုံကြည်တန်ဖိုးထားတဲ့အရာတွေကိုပြောင်းလဲဖို့ရာတတ်ဆွမ်းနိုင်မှာမဟုတ်ပါဘူး။ကိုယ့်ယုံကြည်တန်ဖိုးထားတဲ့အမှန်တရားအတွက်ကိုယ့်အသက်နဲ့အမျှနောက်ဆုံးအချိန်ထိကာကွယ်ရည်စွန့်လွတ်ရဲသူတွေကိုပဲကျမကတော့သူရဲကောင်းအဖြစ်သတ်မှတ်လေးစားခုံယူတယ်။တကယ်တော့ရိုးသားတယ်ဆိုတာအကြီးကျယ်ဆုံးသောတတိတစ်မျိုးပါ။ကျမယုံကြည်တယ်လို့ပဲရိုးရိုးသားသားအသက်ရှင်ခြင်းနဲ့ကျမတို့ရဲ့လူ့ဘဝမှာခက်ခဲတဲ့အရာတွေကိုဖြတ်တန်းကြမယ်ဆိုကျမတို့နေထိုင်တဲ့ကမ္ဘာကြီးဟာငြိမ်းချမ်းလာမှာအမှန်ပဲလို့ကျမကတော့ယုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့ကျမ်းမာရေးရာတန်းတူညီမြာရေးကိုရဲ့အဖွဲ့ညွှန်ကြားမှုမတ်မေးစပယ်ဖြူရဲ့ယုံကြည်ရာကိုနားဆင်ကြကြတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမွတ်စလင်လူနည်းစုတစ်ခုဖြစ်ပါတယ်ဒါပေမဲ့မြန်မာဆိုရကသူတို့ဟာဘင်္ဂလားဒေ့ရှ်ကတရားမဝင်လာရောက်သူတွေဆိုပြီးရိုဟင်ဂျာတွေကိုကမ္ဘာပေါ်မှာလူဦးရေအများဆုံးသောနိုင်ငံမဲ့များဖြစ်အောင်လှုပ်ထားပါတယ်။ရိုဟင်ဂျာတို့ဟာဆယ်စုနှစ်ပေါင်းများစွာလွတ်လပ်စွာသွားလာခွင့်ဘာသာရေးလွတ်လပ်ခွင့်ကန့်သတ်ခံရမှုတွေညမထွက်ရအမိန့်တွေအလုတ်ကျန်းစီခန်းခံရမှုတွေကလေးမွေးဖွားခွင့်လက်ထပ်ထိမ်းများခွင့်တားမြစ်ခံရမှုသူတို့ကြေးရွာတွေကိုလုံခြုံရေးတင်းကျပ်စွာချထားခံရမှုတို့အပါအဝင်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုခံစားနေရပါတယ်။အာဏာပိုင်တွေရဲ့ခွင့်ပြုချက်မပါဘဲသူတို့ဟာတရွာကတရွာသွားလွာခွင့်ပညာသင်ကြားခွင့်စေဝါကုသမှုခံယူဘဏ်ခွင့်တောင်းမှမရှိကြပါဘူး။ဩဂုတ်လ25ရက်နေ့ကရိုဟင်ဂျာစစ်သွေးကြွတချို့တို့ဟာသူတို့လူမျိုးတွေနှိပ်ကိုခံရမှုကိုဟန့်တားကာကွယ်ဖို့ကြိုးပမ်းမှုတရက်ဆိုပြီးဒါဇင်နဲ့ချီတဲ့ရဲစခန်းတွေနဲ့စစ်စခန်းတစ်ခုကိုတိုက်ခိုက်ခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကြောင့်မြန်မာလူမျိုး12ဦးသေဆုံးခဲ့ပါတယ်။ဒီအတွက်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တုံ့ပြန်မှုဟာအချို့အစားမမျှတစွာပြင်းထန်ပြီးအရက်သားတွေကိုဘုံကျဲတိုက်ခိုက်တာ မိရှိုရာတရားဥပဒေမဲ့တပ်ဖြတ်မှုအမြောက်အများပြုလုပ်တာတွေပါဝင်ခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။ရိုဟင်ဂျာ၅သိန်းကျော်လို့ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်ဟာငဂိုကမှလူဦးရေပောက်ကွဲမှုဖြစ်ပြီးသိမ်းနဲ့ချီတဲ့ဒုက္ခတွေတွေလိုအပ်ချက်ကိုဖြည့်ဆည်းနေရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။လူတွေအမြောက်အများဝင်ရောက်လာနေမှုကြောင့်အခြေခံလိုအပ်ချက်တွေရှားပါလာပြီးစာနာမှုပေးရေးအဖွဲ့အစည်းတွေနဲ့ဒေသအာဏာပိုင်တွေအတွက်မနိုင်မနှင်းဖြစ်စေပါတယ်။ဒီပြဿနာကိုဖြေရှင်းဖို့လိုအပ်ချက်တွေကိုအမြန်ဆုံးဖြည့်ဆည်းနိုင်ရေးအမေရိကန်ဟာဒုက္ခသည်တွေအိမ်ရှင်လူအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းအိုးအိမ်စွန့်ထွက်ပြေးနေကြရသူတွေအတွက်စာနာမှုအထောက်အပံ့ဒေါ်လာတန်40နီးပါးထောက်ပံ့ထားပါတယ်။ဒီထက်ဝင်လှူဒန်းမှုနဲ့ပါဆိုရင်မြန်မာနိုင်ငံအတွင်းနေရစွန့်ခွာရတဲ့သူတွေမြန်မာပြည်ကထွက်ခွာလာတဲ့ဒုက္ခသည်တွေအတွက်2019ခုနှစ်ဗန္ဒာရေးနှစ်အတွင်းအမေရိကန်ဒေါ်လာစုစုပေါင်းဒေါ်လာ104သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဒီထောက်ပံ့ငွေတွေကြောင့်အရေးပေါ်နေစရာစားနပ်ရိက္ခာနဲ့အာဟာရဓာတ်ဖြည့်တင်းမှုကျန်းမာရေးဆောင်ရှောက်မှုစိတ်ဓာတ်ရေအားအပေးမှုရေသန့်မိန်လာနဲ့တကူရေးတန့်ရှင်းမှုတွေအတွက်အထောက်အကူဖြစ်စေပါလိမ့်မယ်။ဒါပြင်ဘေးဒုက္ခနဲ့အကျက်အတဲကြရောက်နိုင်မှုကိုလျှော့ချပြီးမိသားစုအဆက်အသွယ်တွေကိုပြန်လည်တည်ဆောက်နိုင်မှာလည်းဖြစ်ပါတယ်။မြမအာဏာပိုင်တွေအနေနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုကိုချက်ချင်းဆုံးခန်းတိုင်စေရေးအဲ့ဒီဒေသကလူတွေအတွက်စာနာမှုအထောက်ပံ့တွေအတားအဆီးမဲ့ဝင်ရောက်နိုင်ရေးတို့အတွက်လှုံ့ဆော်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒါပြင်မြမအာဏာပိုင်တွေအနေနဲ့ဒီဒေသကိုမီဒီယာတွေအပြစ်အဝါသွားရောက်သတင်းယူခွင့်ပြုဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ဒီလူတွေသူတို့စန္ဒလျောက်ပြန်လာခွင့်ပေးပြီးသူတို့ကိုလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိဖြစ်စေအောင်ဆောင်ရွက်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီပြဿနာကြောင့်ဒုက္ခရောက်ရသူတွေကိုအမေရိကန်ပြည်ထောင်စုနီးတူကျန်းနိုင်ငံတွေကလည်းစာနာမှုအထောက်ပံ့တွေရရရောရောလှူဒန်းကြပါလို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်။VOA အမေရိကန်အတန်းကနေကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားဟာရှင်းပြရမယ့်ပြဿနာတရားဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကိုတုံ့ပြန်ဆောင်ရွက်မယ့်ကိစ္စမှာနိုင်ငံသားရဲ့ဝန်ကြီးနဲ့ဘယ်လိုသဘောထားကွဲလွဲမှုရှိသလဲဆိုတဲ့မေးခွန်းကိုဖြေကြားမှာသမ္မတထရမ့်ကဒီကိစ္စအပေါ်သူ့ရဲ့ခံစားချက်ဟာသူများရဲ့ပုံမူခိုင်မာပြင်းထန်တယ်ဒါပေမဲ့သူများတွေပြောတာကိုလည်းနားထောင်မယ်လို့ပြောကြားတော့ပါတယ်။နောက်ဆုံးအနေနဲ့အမေရိကန်ပြည်ထောင်စုအတွက်သင့်လျော်တာကဘာကြီးအတွက်လှုပ်ရှင်လှုပ်ထိုက်တာကိုအမှန်တကယ်လုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားကိုစစ်တိုက်သင်းသလားလို့စဉ်းစားနေချိန်မှာတောင်ကိုရီးယားဂျပန်စစ်တပ်တွေနဲ့အတူအမေရိကန်စစ်တပ်ဟာမြောက်ကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာဒုံးကျည်တွေဆန်သက်ပြီးပစ်ဖောက်ပြီးစစ်ရင်အားပြသခဲ့ကြပါတယ်။မငြိမ်မသက်ဖြစ်နေတဲ့စပိန်နိုင်ငံကက်တလိုနီးယားပြည်နယ်ရဲ့တဝက်တပြက်ကိုပန်းအုပ်ချုပ်ရေးကိုဖျက်သိမ်းပြီးကက်တလိုနီးယားပြည်ပါလီမန်ကိုလည်းပိတ်သိမ်းဖွယ်ရှိတယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဝိုင်းကဗုဒ္ဓဟူးနေ့ပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့နှစ်လဲစီကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းစပိန်နိုင်ငံရဲ့အဆိုးရွားဆုံးနိုင်ငံရေးပြဿနာနဲ့လူထုမငြိမ်မသက်မှုကိုဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ကြုံနေရပါတယ်။လုံခြုံမှုနဲ့တည်ငြိမ်မှုအမြန်ဆုံးပြန်လည်ရရှိနိုင်ဖို့အတွက်ကက်တလိုနီးယားအခြေအနေကိုချက်ချင်းအဆုံးသတ်ဖို့လိုနေတယ်လို့လည်းဝန်ကြီးချုပ်ကပြောကြားသွားပါတယ်။နေတိုးမဟာမိတ်အချင်းချင်းအကြမ်းတမန်ရေးတင်းမာမှုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့ပုံမှန်ဆက်ဆံရေးထူထောင်ဖို့တူရီယာတောင်းဆိုလိုက်ပါတယ်။မဟာမိတ်နိုင်ငံကြားဆက်ဆံရေးအမြန်ဆုံးပုံမှန်ပြန်ဖြစ်ဖို့လိုလာကြောင်းဒေသတွင်းနဲ့ကမ္ဘာတစ်လျှောက်တင်းမာမှုတွေမြင့်မားနေချိန်ဘုံသဘောထားကိုဆွံ့နှုတ်မယ်မဟုတ်ကြောင်းတူရကီအာဏာပိုင်တွေကပြောကြားခဲ့ပါတယ်ခင်ဗျာ
ထိတန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဥကျော်စံသာကြီးညာသွားခဲ့တာပါဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ် VOE ရဲ့နောက်ထုတ်လို့မယ့်အစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကမ္ဘာအနှံ့ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.